စကိုင်းတိုင်းခေါင်းလေးမြို့မှာစစ်ကောင်စီတဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပစ်ထားနေပြီးအင်ဂျင်အများပြားမီးလောင်ပျက်စီးခဲ့တယ်လို့မြို့ကိုဖြတ်သွားတဲ့မြစ်ချီနှမ်းမန္တလေးလမ်းပေါ်မှာလည်းအင်ဂျင်ကအများပြားပိတ်မိနေပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုနန်းတော်ကပြောပြပါပါ။
စစ်ကောင်စီတပ်တွေဟာ February 1မှာအင်အားအများအပြားနဲ့ကောလင်းမြို့ကိုပြန်ပြီးသိမ်းယူနိုင်ခဲ့ပေမဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေကိုအပြင်းအထန်ခုခံနေရကြောင်းကောလင်းမြို့ဒေသခံတချို့က VOA ကိုပြောပါတယ်။ကောလင်းမြို့ပေါ်ခြေကုပ်ယူထားတဲ့စစ်ကောင်စီတပ်ကဘေးပတ်ဝန်းကျင်ကရက်ကွက်တွေကိုမီးရှို့ပစ်လိုက်ကြောင်းဒေသခံတဦးက VOA ကိုပြောပါတယ်
။ဒီကောလင်းမြို့ပေါ်နဲ့ပတ်သက်ပြီးတော့မှဒီစစ်ကောင်စီတပ်တွေကသူတို့ခံစစ်ပြင်နေရလို့ကျွန်တော်တို့မြင်နေပေါ့နော်။အမျိုးထဲမှာရှိတဲ့အခိုင်မာရှိတဲ့ဆောက်ဦတွေသူယူထားတယ်ပြီးမှထမင်းဆောက်ဦတွေသူယူတယ်ယူပြီးတော့မှဒီသူတို့မြင်ခွင့်မရှိတဲ့ပတ်ချလေးကဒီရက်ွက်တွေပေါ့နော်ဒီသူခံစည်းယူထားနေနေရာနဲ့မရှိတဲ့မြင်ခွင့်မရှိတဲ့နေရာတွေကလုံးမိရှုဖြစ်စီနေရလို့ကျွန်တော်တော့မြင်နေပေါ့နော်ပြီးမှဒီမျိုးပေါ်ရှိရက်ွက်ရှိရကျွန်တော်ကောလင်းမျိုးမှာမျိုးပေါ်ရှိရက်ွက်ရှိရအဲဒီမျိုးပေါ်ရှိရက်ွက်လုံးမှာသူတို့တက်တွေတက်ပြန်ထားတယ်ပေါ့နော်ဒါကျွန်တော်သိထားတဲ့ချက်လေးပါ
ဒေသကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီရဲ့နောက်ထပ်အထိုင်းစခန်းတစ်ခုဖြစ်တဲ့မန္တလေးမြစ်ကြီးနားလမ်းပေါ်ကကြောက်တန်းကျေးရွာနားမှာရှိတဲ့တိဖုလာစခန်းကုန်းကို9ရက်ကြာတိုက်ခိုက်နေပါတယ်။တိုက်ပွဲပြင်းထန်နေတဲ့အတွေ့အခုလ23ရက်ကစပြီးတော့ဒီလမ်းပေါ်မှာအိမ်စီကရှာနဲ့ချီပိတ်မိနေတယ်လို့ဒေသခံတချို့ကပြောပါတယ်။February 29ရက်အထိမြစ်ကြီးနားမန္တလေးလမ်းပြန်မပွင့်သေးကြောင်းကချင်ပြည်နယ်မိုးညင်းမြို့နယ်ကခီးတယ်ပို့ဆောင်ရေးလုပ်ငန်းရှင်တို့က VOA ကိုပြောပါတယ်။
ကောင်းလို့မရဘူးရှင်။ဘယ်လိုလုပ်ကြမလဲတော့ခတ်မှလို့မရဘူးရှင်။ဒီမှာတော့မန်းလို့မရဘူးရှင်။အဲ့ဒါသူတို့အဲ့ကြိုဖြစ်နေတာတော့လေနော်။သူများပိတ်ဆိုတော့ဒီမှာလည်းမန်းလို့ကလို့ကမရဘူးလေနော်။တခြားလမ်းကတော့ဒီတခြားလမ်းကပြန်ရတဲ့ဟိုကားကြီးတုံးကြီးတော့ရှိတယ်။အိမ်ဖက်ကကြီးတုံးကြီးတို့ကတော့လမ်းမှာဟိုကကျူရတယ်တဲ့။တခြားကျူရတယ်တဲ့။ဟိုကလမ်းဖတ်တာပေါ့လေနော်။သူတို့ပြောပြချက်ရတယ်ကိုကသိတာတော့လေ။
ကောလင်းမြို့ကိုတင်ပတ်ရရှိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော် PDF နဲ့လက်နက်ကင်အင်အားစုတွေက2023နိုဝင်ဘာ6ရက်မှာကြေညာခဲ့တာပါ။3လအကြာ February 3ရက်နေ့မှာတော့စစ်ကောင်စီတပ်တွေကအင်အားအများအပြားနဲ့စစ်ကြောင်းတွေခွဲပြီးတော့ကောလင်းမြို့ကိုပြန်ပြီးတော့ဝင်ရောက်လာခဲ့တာပါ။အဲ့ဒီနေ့ကစပြီးကောလင်းမြို့ပတ်ဝန်းကျင်ခြေရာတွေကိုစစ်ကောင်စီကလေကြောင်းပစ်ခတ်မှုတွေ၊မြေပြင်ထိုးစစ်တွေနဲ့တိုက်ခိုက်နေတာဖြစ်ပါတယ်။